ရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းမှာရှိတဲ့အာတိတ်တော်ကုန်းနဲ့ဇထလန်တခြားမှာကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကစပြီးတော့စတင်ဖယ်ရှားနေပြီးဖမ်းခံရသူတွေလည်းရှိပါတယ်။လက်ရှိမှာတော့ဖယ်ရှားခံရတဲ့ကျူးကျော်နေထိုင်သူတွေဟာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကဆက်ပြီးပြောပြပါမယ်။
ရခိုင်ပြည်နယ်စစ်တွေမြို့ကအမှိုက်တွေဆွန့်ပစ်ကြတဲ့အာကျိတ်တော်ဂုံးလုံးခေါ်ရဲနေရာမှာကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေကမတ်လ10ရက်မှာဖယ်ရှားခဲ့ပါတယ်။အင်ဂျီ100လောက်ရှိတဲ့နေရာမှာစစ်သားနဲ့ရဲတွေအင်အားသုံးဖယ်ရှားခဲ့တယ်လို့နေအိမ်ဖယ်ရှားခံရသူအမျိုးသမီးတူကပြောပါတယ်။
ဟုတ်ကဲ့ကျွန်မတို့စီယူလာပြီးဖြိုသွားတာလို့ရေးတွေလာတယ်စစ်သားတွေလာတယ်အကုန်လုံးဘဖိုးတွေနဲ့ကျုံသွားတယ်သူတို့ဘာမှလည်းမပြောဘူးသူတို့တွေမင်းတို့တွေပစ္စည်းတွေကိုရှာရင်ရှာမရှာရင်အကုန်လုံးကျုံပြီဆိုပြီးကျွန်မတို့ဘာမှလည်းမရလိုက်ဘူးအခုလိုပဲအကုန်လုံးပြိုသွားတာပဲဒါပေမဲ့ကျွန်မတို့ကလေးတွေကတော့အဝေးပြေးသွားကြတယ်အခုမှတွေ့တာအမင်းလည်းမစားရသေးပါဘူးရှင့
်အကြိတ်တော်ကနေရာကကျူးကျော်တွေကိုလုံခြုံရေးနဲ့အာဏာပိုင်တွေကဖယ်ရှားစဉ်အဲ့ဒီနေရာမှာကျူးကျော်နေထိုင်တဲ့ကိုမောင်ထွန်းအေးကိုလည်းဖန်စီသွားတယ်လို့သူ့အမျိုးသမီးကအခုလိုပြောပြပါတယ်
။ကျမလင်ကိုကြားတာရှင်းနေမှာဖက်ပါတယ်။ကျမကသူ့ကိုတရားရောက်ဖျက်ရခါပါလို့ပြောပါတယ်။ကျမဆံကျမကသူ့ကိုခုန်လှန်လို့ဆက်ပါတယ်။ဒါသူ့လည်းသူကမပိုင်ပါဘူး။မကလည်းကျမကရဲ့သူကနာစီစီတိပါတယ်။တိပါလို့သူကျမကိုရင်ကာနာကရင်တိပါကျမကိုကတော့ကိုတင်တော့ပါ
။သူမပြောသွားတာကတော့သူမရဲ့အမျိုးသားကိုမနေ့၈နှစ်ကဖမ်းသွားတဲ့အကြောင်းအခုလိုဖမ်းသွားတဲ့အကြောင်းကိုသူများပြောမှသိလို့လိုက်ကြည့်တဲ့အခါရဲကားနဲ့ဖမ်းခေါ်သွားတာတွေ့လိုက်ရတယ်လို့ရခိုင်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ကျိုတင်အတိပေးအကြောင်းကြားခြင်းမရှိပဲကျူးကျော်နေအိမ်တွေကိုရုတ်တရက်လာရောက်ရှင်းလင်းတာကြောင့်အဲ့ဒီနေရာမှာနေထိုင်သူတွေစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းနေအိမ်ဖြည့်ဆည်းခံရတဲ့အမျိုးသမီးတူကပြောပါတယ်
။ဟောကျမတို့ကတော့မရှိသူတွေဆိုတော့သူတို့ဖြိုခဲ့တဲ့နေရာလေးမှာပဲတာလပက်လေးတွေရှိတယ်ပျက်စီးသွားတာလေပျက်စီးသွားတာပေါ့နော်အဲ့ဒါလေးတွေမူးမှန်ပြီးတေးလေးထိုးပြီးမြေကြီးပြုံးမှနေမှာပဲကျမတို့မှာစောစရာလေးမရှိပါဘူးရှင့်ဘာဖြစ်လို့ဆိုတော့အိမ်ငါးလေးတွေမနေနိုင်ပါဘူးရှင့်ဘာဖြစ်လို့လဲဆိုတော့ကျမတို့ကစားစရာလေးမရှိရေဘူးရေသက်မှုခွင့်လေးတွေကောက်ပြီးစားပြီးရောင်းပြီးနေကြတာပါရှင့်အခုလိုနေတဲ့တိုင်းပြည်ဒီမှာပစ္စည်းတွေထုတ်ထားတယ်ကျမတို့မှာရောင်းမလို့ပြင်းနေတာအဲ့ဒါသူတို့လာပြီးအဲ့လိုဖြိုခွေးသွားလို့ကျမတို့စောစရာလေးမရှိစားစရာလေးမရှိဘယ်လိုလုပ်ရမလဲဆိုတာလေးစဉ်းစားလို့မရခလေးတွေကလေငိုလူငို
စစ်တွေအမိုက်ပုံနေရာဖြစ်တဲ့အာကျိတ်တော်ကုန်းမှာကျူးကျော်နေထိုင်ကြသူတွေဟာအမိုက်ပုံမှာလာရောက်ဆွပြင့်တဲ့ရေတံဘူးကွန်တွေနဲ့အခြားရောင်းလို့ရတဲ့ပစ္စည်းတွေကိုကောက်ယူရောင်းချပြီးစားဝတ်နေရီကိုဖြည့်ရှင်းနေရသူတွေဖြစ်ကြပါတယ်။အဲ့ဒီမှာနေသူတွေရဲ့စစ်တွေမျိုးကအပြင်ကြောက်တော်ညာဦးရေသေးတောင်စားတဲ့မျိုးနွယ်တွေကဒေသခံတွေလည်းရှိကြပါတယ်။ကျူးကျော်နေထိုင်သူအများစုကစစ်ဘေးဒုက္ခသည်တွေဖြစ်တယ်လို့လည်းအဲ့ဒီမှာနေတဲ့လူတွေကပြောကြပါတယ်။အခုလိုနေအိမ်တွေဖျက်ဆီးခံရတဲ့ကျူးကျော်နေထိုင်သူမိသားစု300ကျော်လောက်ဟာဘယ်မှာဆက်နေရမှန်းမသိဖြစ်နေတယ်လို့နေအိမ်ဖျက်ဆီးခံလိုက်ရတဲ့ကိုဝင်းကျော်ကပြောပါရယ
်ကျွန်တော်တို့ကအခုရွာကိုတို့ဖျက်ဆီးပြစ်လာတယ်ဘာမှမသိရပြီနဲ့ကျွန်တော်တို့ဒုက္ခတွေတွေဟာဘလို့နေရမလဲဘယ်မှာနေရမလဲဆိုတော့သူတို့ဘာမှမပြောပြနေနဲ့ကျွန်တော်တို့ကအခုလမ်းပဲရောက်နေပါတယ်အဲဒါကြောင့်သူတို့နေရာတစ်ခုခုဖြစ်ဖြစ်ကွက်တစ်ခုဖြစ်ဖြစ်ချွေးပြဖို့နေရာကိုကျွန်တော်တို့ကမိဘလိုချင်ပါတယ်နေရာနေရာတစ်ခုလိုချင်ပါတယ်ညနေဒီနေ့ညနေအတွက်ကျွန်တော်တို့ရွာသားတွေဟာလူပေါင်း300ကျော်ဘယ်မှာနေရမလဲဘယ်မှာအဲ့ရမလဲဘယ်မှာစားရမလဲတော့ကျွန်တော်တို့မသိရပါဘူးအဲဒါကြောင့်လမ်းဘေးကိုအခုလမ်းဘေးမှာပဲနေကြပါတယ
်စစ်တွေမျိုးနယ်အတွင်းကအာကျိတ်တော်ကုန်းမှာကျူးကျော်နေထိုင်ကြတဲ့လူနေအိမ်85လုံးလူမနေပဲစောက်ထားတဲ့အိမ်30နဲ့လူဦးရေကစုစုပေါင်း283ယောက်ရှိတယ်လို့အမည်မဖော်လိုတဲ့ဌာနဆိုင်ရာတာဝန်ရှိသူတို့ကပြောပါတယ်စစ်တွေမျိုးမီယထာလန်တစ်ယောက်ကကျူးကျော်သည်တွေကိုလည်းမတ်လ9ရက်နေ့ကစတင်ဖြိုဖျက်ဖယ်ရှားနေပြီးလူနေအိမ်46လုံးလူမနေသေးပဲစောက်ထားတဲ့အိမ်25လုံးတို့ကိုဖယ်ရှားခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောပြပါတယ်အခုလိုစစ်တွေမျိုးအတွင်းကကျူးကျော်နေအိမ်တွေကိုဖယ်ရှားနေရတဲ့ပတ်သက်ပြီးမေးမြန်းမှုရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးရခိုင်ပြည်နယ်မှာအပြင်မန္တလေးတိုင်းကမြင့်ငယ်အရက်ကနေအိမ်တချို့အပြင်ဘာထူအားကစားကွင်းပတ်လည်ကတိုက်ခန်းဈေးဆိုင်ကန်းတွေကိုလည်းမတ်လကုန်နောက်ဆုံးထားဖယ်ရှားပေးဖို့အာဏာပိုင်တွေကအကြောင်းကြားထားတယ်လို့သိရပါတယ်ခင်ဗျာ